အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကောင်စီကလုံကိုဆက်လက်မထားရှိသင့်ဘူးလို့ဆိုပြီးဒီကောင်စီထားရှိမှုကိုဖျက်သိမ်းဖို့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအစည်းအဝေးမှာရခိုင်အမျိုးသားပါတီကဒီကနေ့တင်ပြခဲ့ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအခန်း9မှာပါတဲ့အုတ်ချုပ်ရေးပိုင်းဆိုင်ရာကိစ္စတွေကိုပူးပေါင်းကော်မတီမှာဒီကနေ့ဆွေးနွေးကြတဲ့အချိန်ရခိုင်ပါတီဘက်ကအခုလိုတင်ပြခဲ့တာဖြစ်ပါတယ်ဒီအကြောင်းကို VOA သတင်းတောက်မေခကပေးပို့ထားပါတယ်ရှင်
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့အစည်းအဝေးတွေကိုဒီကနေ့ပဲပြန်လည်စတင်ခဲ့တာပါဒီလိုစတင်ချိန်မှာပဲကာလွန်ခေါ်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကောင်စီကိုဖျက်ဖို့ရခိုင်အမျိုးသားပါတီကတင်သွင်းခဲ့တာပါဒါနဲ့ပတ်သက်လို့ဒီပြင်ဆင်ချက်တွေတင်သွင်းခဲ့တဲ့ရခိုင်အမျိုးသားပါတီကဦးအောင်ကျော်စန်းကအခုလိုပြောပြလာတာပါအ
ားလုံးရလို့ပြကြဖွဲ့မထားတော့ကျွန်တော်ပါတီကပြောတော့သမ္မတရဲ့လုပ်ပါခွင့်ရဒီကိန်းတော်ရဌာနဖွဲ့စည်းနေညနေပြီးမှကာလုံလုတ်ကိုလုတ်ပေါ်ဟာတိတ်ပြီးတော့ညဆေးဆေးရတော့ဆက်လုံလုံရရဆက်ဆိုင်ရဆိုင်ရဝန်ကြီးနေနဲ့ဤဤကောင်းတယ်ပေါ့ကာလုံဖွဲ့စည်းရတော့ပါမင်းနဲ့အဖွဲ့မရှိဘူ
းနိုင်ငံမှာတမရကပဲအထွတ်ထိပ်ဖြစ်တာကြောင့်နိုင်ငံရဲ့အမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာကိစ္စတွေကိုတမရကပဲဦးဆောင်သင့်ပြီးကျန်တဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းဆောင်ရွက်မှုတွေလှုပ်ဆောင်တာမျိုးပဲဖြစ်တဲ့ကာလုံရဲလို့တီးကြဖွဲ့ပြီးထားရှိစရာမလိုဘူးလို့တင်ပြခဲ့တဲ့အကြောင်းဦးအောင်ကျော်စန်းကပြောဆိုထားပါတယ်ကာလုံကောင်စီမှာတမတော်ကိုယ်စားလှယ်အများစုကြီးစိုးထားတာဖြစ်လို့တမရရဲ့လုတ်ပိုင်권ကိုကန့်တတ်မှုတွေရှိနေတဲ့ဆိုပြီးကာလုံကောင်စီကိုနိုင်ငံရေးပါတီအများစုကဖျက်သိမ်းဖို့တောင်းဆိုမှုတွေရှိခဲ့တာပါဒီကနေ့ကာလုံကောင်စီဖျက်သိမ်းဖို့ရခိုင်ပါတီတင်ပြတာမှာလက်တွေ့အခြေခံဥပဒေပြင်ဆင်ချိန်မှာတကယ်ပဲပြုပြင်နိုင်မှာမလားဖွဲ့စည်းပုံပြင်ဆင်ရေးကလက်တွေ့ဆန်ဆန်ပြင်ဆင်နိုင်မှာမလားဆိုတဲ့မေးခွန်းတွေထွက်ပေါ်နေတဲ့အပေါ်နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့လက်ရှိပြင်ဆင်ရေးလှုပ်ဆောင်နေတဲ့အပေါ်အခုလိုသုံးသပ်သွားတာပ
ါလွတ်တော်ကိုယ်စားလှယ်85ရခိုင်လုံးကျော်ကထောက်ခံမှအပြည့်နိုင်မဲ့အနေအထားကြီးရှိနေတယ်ဖွဲ့စည်းပုံအခြေခံဥပဒေမှာပေါ့လေရမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအပါအဝင်ပေါ့ဒီအဓိကပုံမှားတွေပြင်ဆင်ရေးဟာတော်တော်လေးကိုကြီးမားတဲ့စင်ခေါ်မှုတစ်ခုဖြစ်နေတယ်လို့မြင်တယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ဆက်ဆက်ရင်တကယ်ချက်ချင်းပြင်းပြင်းနဲ့ဖြည်းဖြည်းရော့အောင်မြင်ဖို့အတွက်အစိုးရခေါင်းဆောင်တွေလွှတ်တော်ခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့တမတော်ခေါင်းဆောင်တွေကြားမှာချက်ချင်းပြင်းပြင်းညှိနှိုင်းဆွေးနွေးပြီးတော့သဘောတူညီချက်တည်းရရအောင်လုပ်တင်တယ်လို့မြင်တယ်အဲ့ဒီသဘောတူညီချက်ပေါ်မှာမူတည်ပြီးတော့မှတို့တော်တင်းကနေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုတဆင့်ပြီးတဆင့်ပေါ်လေပေါ်ဆောင်နိုင်မယ်ဆိုရင်ပိုလက်တွေ့ကျနိုင်လိမ့်မယ်လို့မြင်တယ်
။ပြီးခဲ့တဲ့ဖေဖော်ဝါရီလကစပြီးဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီစည်းဝေးတွေကိုစတင်ကျင်းပလာခဲ့တာဖြစ်ပြီးဖွဲ့စည်းပုံအခြေခံဥပဒေမှာပါဝင်တဲ့အခန်းအလိုက်လေ့လာသုံးသပ်မှုတွေရှိကပါတီလိုက်အစုအဖွဲ့အလိုက်ပြင်ဆင်ခြင်းတဲ့အချက်လက်တွေကိုကော်မတီအဖွဲ့ဝင်တွေကတင်ပြဆွေးနွေးနေကြတာဖြစ်ပါရဲ့ရှင်။